မြန်မာနိုင်ငံမှာဒီနေ့ 73 စီစေးတွေတိတိတသာမြင့်တက်သွားတာမြင့်တက်သွားတာမို့ရန်ကုန်မှာဒီဇယ်နဲ့ပြေးဆွဲနေတဲ့ public car line car တချို့ရပ်နားလိုက်ရတာရှိသလိုနယ်မြို့တွေမှာတော့ကုန်တင်ရင်ခတွေပိုဈေးတက်သွားတယ်လို့ကုန်တွေကပြောပါတယ်ဒီအကျိုးဆက်ကအရင်ကတည်းကမှဈေးတက်နေတဲ့ကုန်ဈေးနှုန်းကြီးမြင့်မှုအပေါ်မှာဘလို့များကြည့်ရရိုက်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းလူတွေကစိုးရိမ်ပူပန်နေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမတ်သင်းသီရိကပြည်စုံကိုပြောပြပေးပါရှင်
ဟုတ်ကဲ့ပါရှင်ရန်ကုန်အပါအဝင်နယ်မြို့တွေမှာဒီကနေ့ဓာတ်ဆီနဲ့ဒီဇယ်ဆီဈေးတွေကပုဂ္ဂလိကဆိုင်တွေမှာရောအပြင်ကမှောက်ခိုဈေးကွက်တွေမှာပါတော်တော်ကလေးဈေးတက်သွားပါတယ်ဒီကနေ့ဆိုရင်ပဲအဲ့ဒီ73စီနှစ်ခုစလုံးကိုရန်ကုန်မှာတကားလမ်းကိုကျပ်တထောင်နီးပါးလောက်ဈေးတက်သွားတယ်လို့ရန်ကုန်ကပုဂ္ဂလိကလိုင်းငါးပိုင်ရှင်တူကပြောပါတယ်
မှရှိတဲ့73ဒီဈေးနှုန်းကတော့အဲ့ဒီတော့ဒီအရင်လုံးကတော့2500ပေါ့နော်စိုင်းထုတ်သေးအပြင်မှာ3000ကျော်တယ်အခုလက်ရှိဒီဈေးတွေကကြတော့ကျွန်တော်တို့ဒီစိုင်းနေပုဂ္ဂလိကစလွဲတော့က3000လေးဝယ်ရတယ်အခုလက်ရှိပေါက်ဈေးက4000ဖြစ်နေတယ်စိုင်းကတရဝင်ဝယ်တဲ့ဈေးဟိုလက်နီရောင်းတဲ့စိုင်းနေဒီနေပို့တဲ့စိုင်းနေမှာဈေးတအားတက်တယ
်ဒီဈေးနဲ့ဓာတ်ဆီဈေးတွေဒီကနေ့ဈေးတက်သွားတဲ့အတွက်แท็กซี่ตลอดแม้ๆဒီကနေ့မထွက်နိုင်ဘူးလို့ပြောပါတယ်ထွက်တဲ့ကားဆိုလို့ရှိရင်လဲแท็กซี่ကားတွေကဈေးမြင့်နေတာမို့ကားငှားသူတွေကတိတ်မငှားကြပါဘူးသူတို့လိုလိုင်းကားသမားတွေကတော့မဖြစ်မနေပြေးဆွဲရပေမဲ့ဈေးမကိုက်ဘူးလို့ပြောသလိုတချို့ဒီဇယ်နဲ့ပြေးတဲ့လိုင်းကားတချို့တော့ဒီကနေ့မထွက်ဘဲရပ်ထားတာတွေရှိရဲလို့ပြောပါတယ
်ဒီတဲ့ပူတဲ့လုပ်ငန်းရောပုံပူတဲ့လုပ်ငန်းရောအဲ့မှာစုံစင်းလုံးတွေတက်လာတယ်ဟောကျွန်တော်တို့ခီးတဲ့တင်ပြေးဆွဲတဲ့ကားတွေကြတော့ဒီဇယ်ဈေးအဆမတန်တက်တဲ့ခါကြတော့တချို့ကားတွေဆိုလို့ရှိရင်မကိုက်လို့မထွက်ကြတော့လိုင်းကားတွေပေါ့နော်ဒီဇယ်နဲ့သုံးတဲ့လိုင်းကားတွေနောက်ပိုင်းပုဂ္ဂလိကကားတွေကလေ CNG ပြောင်းဖို့ခွင့်မပြုဘူးဥပိုင်ကားတွေကိုလည်းအဓိကထားပြီးပြောင်းပေးနေတဲ့ခါကြတော့ကျွန်တော်တို့လိုပုဂ္ဂလိကကိုကားထောင်လာတဲ့လူတွေမှာ CNG နဲ့မရတဲ့ခါကြတော့အပြင်ဒီဇယ်နဲ့ပဲဝယ်ပြီးဆွဲရတယ်အပြင်ဒီဇယ်နဲ့ပဲဝယ်ပြီးဆွဲရတဲ့ခါကြတော့အခုလိုစီစီလေးစာမတန်တက်လာတဲ့ခါကြတော့မကိုက်တော့ဘူးပေါ့
ရန်ကုန်ကပုဂ္ဂလိကလိုင်းကားပိုင်ရှင်တူပြောပြခဲ့တာပါရှင်ရန်ကုန်ထက်စားလို့ရှိရင်တော့နယ်မြို့တွေမှာဈေးကပိုပြီးတော့ဈေးမြင့်ပါတယ်မန္တလေးမှာဆိုရင်ဒီ73စီနှစ်မျိုးစလုံးကိုတကားလမ်းကို7500နီးပါးလောက်ဈေးတက်သွားတယ်လို့မန္တလေးမြို့ခံကပြောပါတယ
်ပုဂ္ဂလိကဆိုင်တွေမှာဈေးက2500ဒီဈေး3600ရောက်ပါတယ်တောင်းလို့လုံးလုံးမရဘူးပုံမှန်နော်ဒီတန်းနဲ့တန်းနဲ့နားနာရတော့ဈေးကတိုင်းနေကြမှာဒီဈေးမရှိတော့ဘူးဈေးကကုန်နေတယ်အဲ့လိုပုဂ္ဂလိကကျောင်းနဲ့အဲ့လိုဆိုတာအပြင်ပေါက်ဈေးအနေနဲ့ကလည်းဓာတ်ဆီဆိုရင်4800ဖြစ်နေဒီဈေးဆိုရင် 5000 ဖြစ်နေတယ်အဲ့ကြတော့နည်းနည်းဟောပေါ့ possible ဈေးတော့ဖြစ်နေတာပေါ့မှာပြောကြဆိုကြဆိုတော့ timing ဟာဒီဈေးကဘယ်လိုဖြစ်သွားဓာတ်ဆီကဘယ်လိုဖြစ်သွားလဲလက်ပိတ်ဆိုင်ထိုင်လဲဒီကြောင်းမှာဘယ်နှရောက်ဒီကြောင်းကြားနေရမှာ
ဒါကတော့မန္တလေးကဒီဇယ်စီဈေးနဲ့ဓာတ်ဆီဈေးအခြေအနေတွေပါရှင်မြန်မာနိုင်ငံမှာမနှစ်နှစ်ကုန်ပိုင်းကစလို့နိုင်ငံတော်ဝန်မှပြေးဆွဲနေတဲ့ကုန်တင်ကားတွေကိုအာဆီယံစံချိန်ဆက်နှုန်းနဲ့အညီတန်းချိန်တွေသတ်မှတ်ပြီးတဲ့နောက်ပိုင်းမှာကုန်တင်တစားကားတွေဈေးတက်နေပါတယ်အခုအခါဒီ73စီတွေဈေးပိုပြီးတော့မြင့်တက်လာတာမို့ကုန်တင်ကားတွေဟာဒီကနေ့ဈေးတက်သွားပြန်တယ်လို့အောက်မန်းကကုန်တယ်တူကပြောပါတယ
်ဒီနေ့ကနောက်ဆုံးဒီဇယ်နဲ့ဓာတ်ဆီကတော့4500 4600အရင်ကတော့3600 500လောက်ရှိပါတယ်ပိတ်လျာစီဆိုင်မှာရောအပြင်မှာရောတက်တာပါဆိုင်ကထုတ်ပေးတာတော့2500ကဒီစိုက်ကယ်ဒီကားတွေလူတလောက်တော့မရပါဘူးသူထုတ်ပေးတဲ့နှုန်းအတိုင်းပဲကြည့်ရပါကုန်တင်ခန်းကငကူက25ကျလောက်ရှိရနေခု85ကျလောက်ဖြစ်သွားတယ်ဒီဇယ်ဇက်တော့ဒီဇယ်ဈေးတက်တော့အချင်းဝော်လီကုန်တပိတ်တော့အတက်ကျတော့3800 4000လောက်ဖြစ်သွားတယ်အဲ့ဒါလဲပြည်သူတွေပဲဒီဆံကုန်တွေကြတော့လက်ဆံပေါ်ဈေးတက်မှာပေါ့ပြည်သူတွေပဲပူပြီးတော့ပြေးလဲရတာပဲရှိပါတယ
်အောက်မန်းကကုန်တယ်ပါရှင်အခုလို73စီဈေးတွေဈေးတက်တာကကမ္ဘာရှင်နဲ့ဈေးကွက်မြင့်လာတာကြောင့်လို့လည်းခံမှန်းပြောဆိုရတာရှိပါတယ်တခါအစိုးရဥပိုင်ကနေတင်သွင်းနေတဲ့စား3စီတွေဟာလည်းဒီရက်ပိုင်းတွေအတွင်းဈေးအတော်ကလေးတိတိတသာတက်သွားပါတယ်မြန်မာနိုင်ငံမှာဝန်ထမ်းလစာတွေတိုးမယ်ဆိုတဲ့သတင်းတွေကြောင့်လည်းအခြေခံကုန်ဈေးနှုန်းနဲ့အတူတခြားပစ္စည်းတွေကဒီလပိုင်းတွေအတွင်းတိတိတသာဈေးတက်နေတာရှိတယ်လို့လည်းပြောဆိုနေကြပါတယ်ရှင်